မြန်မာနိုင်ငံရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆွတ်ဆွဲခံရတဲ့မြန်မာစစ်တပ်အပေါ်ပြစ်မှတ်ထားတဲ့ခန့်ရေးယူဖို့အမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ကြပါတယ်မြန်မာစစ်ကောင်းဆောင်တွေအပေါ်ပြည်ဝင်ခွင့်တမ်းမြစ်တာလို့ဒဏ်ခတ်မှုမျိုးတွေပြန်လည်ကျင့်သုံးဖို့နိုင်ငံဆိုင်ဝန်ကြီး Rex Tillerson ကိုအောက်လွှတ်တော်အမတ်40ကျော်ကလက်မှတ်ရေးထိုးတိုက်တွန်းခဲ့ကြောင်း Reuters သတင်းကဖော်ပြခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးစခန်း30လောက်ကိုစီးနင်းတိုက်ခိုက်ခဲ့တဲ့ IRSA အစိုးရအုပ်စုကိုရှင်းလင်းတဲ့စစ်ဆင်ရေးတွေမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်ပါဝင်နိုင်ငံတကာကစွပ်စွဲထားကြပါတယ်။မနေ့တုန်းကအမေရိကန်နိုင်ငံခြားရေးဝန်ကြီးထံပေးပို့ခဲ့တဲ့ Republican နဲ့ Democrat အောက်လွှတ်တော်အမတ်တွေရဲ့စာရဲမှာတော့မြန်မာစစ်တပ်နဲ့လူခွင့်ရေးချိုးဖောက်သူတွေအပေါ်လိုအပ်တယ်လို့အရေးယူဖို့လိုအပ်ကြောင်းတိုက်တွန်းထားတာပါ။ဝင်ကြီးတီလာဆန်ကတော့ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်မှတာဝန်ရှိတယ်လို့အမေရိကန်ကယုံကြည်ထားကြောင်းမနေ့တုန်းကပဲပြောဆိုခဲ့ပါတယ်။ဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းကာစမြန်မာနိုင်ငံမှာစစ်ကောင်းဆောင်တဲ့အနေနဲ့ဘယ်လမ်းကြောင်းကိုလိုက်မလဲဆိုတာရွေးချယ်ရမယ့်အချိန်ဖြစ်ကြောင်းလဲဝါရှင်တန်မှာကျင်းပခဲ့တဲ့မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကနှီးနှောဖလှယ်ပွဲမှာဝင်ကြီးတီလာဆန်ကပြောဆိုခဲ့တာပါ။မြန်မာစစ်တပ်ကတော့ရခိုင်ပြည်နယ်ကစစ်စင်ရေးတွေမှာတပ်ဖွဲ့ဝင်တွေဥပဒေချိုးဖောက်ခဲ့မှုရှိမရှိတမတော်စစ်စင်ရေးအရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးအေဝင်းဦးဆောင်နဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကစစ်ဆင်းနေကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်ရှင်